မြန်မာနိုင်ငံမှာအလို့သမားသမဂ္ဂအဖွဲ့ဝင်တွေအဖမ်းဆီးခံနေရတယ်လို့နေအိမ်တွေမှာလာရောက်ရှာဖွေအနှောက်အယှက်ပေးတာတွေကိုခံနေရပြီးတချို့ကတော့ကြောက်ပြီးပုံအောင်နေကြရတယ်လို့ကုလသမဂ္ဂအသီးသီးဆိုင်ရာအလို့သမားအဖွဲ့ ILO ကပြောပါတယ်။စက်တင်ဘာ1ရက်အာနာသိမ့်ပြီးချိန်ကစပြီးစစ်တပ်ကအလို့သမားတွေရဲ့ရပိုင်ခွင့်ဆိုင်ရာတတ်တတ်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်လာနေတယ်လို့ကမ္ဘာအစည်းအဝေးအလို့သမားသမဂ္ဂဖြစ်တဲ့IDUC အဖြစ်ကြီးဆိုင်ရာအလို့သမားသမဂ္ဂအဖွဲ့ကြီးကမတ်လ7ရက်နေ့စွဲနဲ့အစီရင်ခံစာတစ်စောင် ILO ကိုတင်သွင်းခဲ့တာဖြစ်ပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်ဆန္ဒပြတဲ့ဒေသခံတွေကိုစစ်တပ်နဲ့ရဲကငြိမ်ညူဘုံတွေတပ်မတ်တွေနဲ့ပစ်ခတ်နေတာဖြစ်ပြီးတနင်္လာနေ့ကရန်ကုန်မှာဒါဇင်လက်ရှိတေဆုံးခဲ့ရပြီးတရုတ်ပိုင်ဆက်ရုံအများပြားလဲမိရှုခံခဲ့ရပါတယ်။အခုလိုအာနာပိုင်ရဲ့ဘက်ကအတန်းဖုန်ဆင်းနေမှုတွေရှိနေတယ်နဲ့ဒီနေ့ကနေမှလည်းဆန္ဒပြမှုတွေကဆက်ပြီးရှိနေတယ်လို့ထိခတ်မှုတွေလည်းရှိနေပြီး6ဦးနဲ့မင်းတည်ဆုံးခဲ့ရတာပါဒီလိုအချိန်ကြီးအောက်မှာစစ်တပ်အာနာပိုင်တွေကိုအကြမ်းမဖက်ပဲဆန့်ကျင်တဲ့ CDM ဖောက်ရှားမှုမှာပါဝင်တဲ့အလို့သမားတွေကိုချင်းချောက်မှုတွေရှိကြောင်းတိုင်ကြားစာရင်းရရှိထားတယ်လို့ ILO ကပြောပါတယ်စစ်တပ်အာနာပိုင်တွေကလက်လက်စွာပြောဆိုခွင့်စုဝေးခွင့်တွေကိုပိတ်ပင်တယ်လို့လူမှုမီဒီယာတွေကိုပိတ်ပင်တာနဲ့စီရင်လှုပ်ရှားမှုမှာပါဝင်တဲ့မြန်မာအလို့သမားသမဂ္ဂတွေနဲ့အလို့သမားအဖွဲ့အစည်းပေါင်း16ခုကိုပါတရားမဝင်အဖွဲ့အစည်းဖြစ်နေကြီးညာထားတယ်လို့လည်းပြောပါတယ်။အခုလိုဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်လာတာနဲ့ပတ်သက်ပြီး ITCU ကမတ်လ5ရက်နေ့မှာ ILOC တိုင်ကြားစွာတင်သွင်းကြတာဖြစ်ပြီးဒါကမတ်လ22ရက်နေ့မှာ ILO ကပြန်လည်သုံးသပ်ဖို့ရှိကြောင်းလည်းပြောပါတယ်။အလို့သမားတွေပေါ်မှာချင်းချောက်နှောက်ယှက်မှုတွေကိုရပ်ဆိုင်ပြီးမြန်မာနိုင်ငံမှာအရက်သားအစုအပြန်ပြီးဖြစ်လာစေဖို့အတွက် ILO အခြေခံဂိုင်းလိုက်တာကပြီးခဲ့တဲ့လကုန်းကပဲကြေညာချက်ထုတ်ပြန်တောင်းဆိုထားတာပါ